ဒီရဲ့ညီပြေလေးနဲ့လှုပ်ဆောင်မှုတွေဆက်လုပ်ဖို့တွန်းအားပေးတဲ့အနေနဲ့တန်ခတ်မှုတွေရပ်ဆိုင်းထားရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလာမယ့်နိုင်ပိုင်းအတွင်းမှာပဲအီရန်ပေါ်အရေးယူတန်ခတ်မှုတွေတိုးမြင့်ချထားတော့မယ်လို့သတင်းတွေမှာဖော်ပြနေပါတယ်။သမ္မတကအီရန်ရင်းနဲ့ပတ်သက်ပြီးသူ့ရဲ့နိုင်ငံတော်လုံခြုံရေးဖွဲ့နဲ့ချက်တပင်းညီညွတ်နေမှာတွေ့ဆုံမေးမြန်းနေတာဖြစ်ပါတယ်။ဥပဒေကြောင့်အရဆိုရင်တော့အီရန်ဟာနိုင်ငံတကာနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့2015သဘောတူညီချက်ကိုလိုက်နာခြင်းရှိမရှိရပ်ပေါင်း90ပိုင်းမှာအတည်ပြုပေးရတာဖြစ်ပြီးတောက်ကြံနေတဲ့ရက်90ပြည့်နေပါGCPOA ခေါ်ပူးတဲ့ဆောင်ရည်ဆိုင်အလုံးစုံပါဝင်တဲ့အစီအစဉ်ကိုတည်ကြတဲ့2015သဘောတူညီချက်အနှစ်သာရနဲ့အညီအီရန်ဘက်ကနေလှုပ်ဆောင်မှုပြက်ကွက်ခဲ့တယ်လို့သမ္မတထရမ့်ကအောက်တိုဘာလမှာပြောကြားခဲ့ပေးမယ်။အရင်အီရန်ရဲ့စွန့်ရင်လုံရပေါ်မှာချက်တာတဲ့ပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေကိုတော့ပြန်လည်ချမှတ်ဖို့မလုပ်ခဲ့ပါဘူး။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်အတွက်ဒီပရောက်ဖွဲ့ရင်းနဲ့လူခွင့်လှုပ်ရှားသူတွေကစိတ်ကြက်ခဲ့ကြတာဖြစ်ပြီးအီရန်မျိုးကြီးတောင်မြန်မြန်မှာအဆောအဆန့်ရဲ့ဆန္ဒပြမှုတွေကိုခိုင်ခိုင်မာမာထပ်ဆောင်ကြောင်းပြောနေတဲ့အမေရိကန်ဘက်ကပြင်းထန်တဲ့အရေးယူမှုတွေလှုပ်ဆောင်မယ်လို့ညွှန်းလင်းနေကြတာဖြစ်ပါတယ်။ဗန်နိုင်းဝင်ကြီးစတီဖမနူချင်ကတော့သမ္မတထရမ့်ရဲ့လှုပ်ဆောင်မှုကအီရန်အာဏာရှင်အလေးထားလာရမယ်လှုပ်ဆောင်မှုမျိုးဖြစ်မယ်လို့ပြောဆိုခဲ့ပါတယ်။